ရှိလေပိုင်းဒေတာကနိုင်ငံ၄နိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအတွက်ဗီဇာမျိုးမြန်မာတန်ရုံးကသတိပေးချက်ထုတ်ပြန်ထားပါတယ်။ Saudi Arabia, Bahrain, Qatar နဲ့ Oman နိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့ဒေတာပင်လက်ရှိအခြေအနေတွေကိုမျက်ခြင်မပြတ်စောင့်ကြည့်ပြီးလုံခြုံရေးသတိရှိကြဖို့ ဇန်နဝါရီ၄ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့မြန်မာတန်ရုံးထုတ်ပြန်တဲ့နှိုးစော်ချက်မှာဖော်ပြထားပါတယ်။ Iran နိုင်ငံတွေလက်ရှိထွက်ပွားခဲ့တဲ့ Deadlock အခြေအနေတွေကဒေတာဝင်းမှာစိုးရိမ်ပွဲရာစိတ်ကူပန်ပွဲရာအခြေအနေတွေဖြစ်နေတယ်လို့တရုတ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုရောက်နေတဲ့တဆယ်နိုင်ငံတွေရဲ့ဥပဒေနဲ့မညီဥပဒေနဲ့အညီမသက်ဆိုင်တဲ့ကိစ္စရပ်တွေမှာပါဝင်ပတ်သက်မှုမရှိသေးပဲလိုင်းနာနေထိုင်သွားဖို့နဲ့သက်ဆိုင်ရာနိုင်ငံတွေကယာယီတင်းကျပ်လာနိုင်ပွဲရှိတဲ့လုံခြုံရေးနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေနဲ့အညီစနစ်တကျနေထိုင်သွားကြဖို့လည်းတိုက်တွန်းနှိုးဆော်ထားပါတယ်။အခက်အခဲရှိမယ်ဆိုရင်ရီယက်မြန်မာတန်ရုံးကို24နာရီအချိန်မီဆက်သွယ်အကူအညီတောက်ခံနိုင်တယ်လို့လည်းဖော်ပြထားပြီးတယ်လီဖုန်းနံပါတ်တွေနဲ့အီးမေးလ်လိပ်စာတွေကိုလည်းထုတ်ပြန်ချက်ထဲမှာတပါလဲထည့်သွင်းဖော်ပြထားပါတယ်။ Iran နိုင်ငံက Quds 2တပ်ဖွဲ့ရဲ့တမှုဗိုလ်ချုပ် Qasem Soleimani ကိုဇန်နဝါရီ3ရက်နေ့တောက်ကြနေမှာအမေရိကန်ကဝေထင်း drone ယာဉ်ကနေဒုံးကျည်နဲ့တိုက်ခတ်သုတ်သင်ခဲ့ပြီးတဲ့နောက် Iran ဘက်ကအပြင်းထန်ဆုံးတုံ့ပြန်မယ်လို့ပြောထားချိန်မှာပဲ Saudi Arabia နိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့တတိပိတ်ချက်ထပ်ပေါ်လာတာပါခင်ဗျ။